โอเคพระมุขสัตว์ญาติครับเนี่ยมาในวันนี้มิกินเนคลิปที่ซ้อมหมู่นูช่อชาနိုင်မှုด้วยอยีပါတယ်ဒီมิกินတွေပုံဝင်ဆောင်တာနဲ့ပတ်သက်ပြီးတော့ဇာမောเนาะအနေရှိတဲ့လက္ခဏာတွေကြောင်းပြောတဲ့နေရာမှာပြီးခဲ့တဲ့တစ်ခေါက်ကတော့မီးဖွားချိန်မှာဖြစ်တဲ့ဒီကလေးမွေးချိန်မှာဖြစ်တဲ့အကြောင်းကိုကျွန်တော်တို့အတိအကျအသေးစိတ်ရှင်းပြပြခဲ့ကြတယ်ပေါ့ဇာမောเนาะအဲ့တော့ဒီတစ်ခေါက်တော့ဇာမောကြီးဒီကလေးမွေးဖွားပြီးချိန်နောက်ပိုင်းဒီဖြစ်လာနိုင်တဲ့အနေရှိတဲ့လက္ခဏာတွေကြောင်းဆက်ပြောအောင်ဆင်မ
ကလေးကိုမွေးဖွားလို့ပြီးသွားတဲ့အခါမှာပုံမှန်မွေးဖွားပြီးရင်မိနေသွေးဆင်ပါတယ်။အဲဒီမိနေသွေးဆင်နေဆိုတာနည်းနည်းပဲဆင်နေညဉ့်ညက်လေးတွေဆင်နေပေါ့။အဲ့လိုမဟုတ်ခဲနဲ့သွေးဆင်များတယ်။တမန်ထက်ပိုပြီးသွေးဆင်များတယ်ဆိုရင်မိမိရဲရဲဆင်နေဆိုရင်အန္တရာယ်လက္ခဏာပါ။အဲ့လိုအန္တရာယ်လက္ခဏာဖြစ်လာပြီဆိုရင်အများဆုံးကျန်းကျင်တဲ့ဆရာမကိုခေါ်ဖို့စီရင်စီကံတွားဖို့အရန်ကိုအရေးကြီးပါပြီ။သွေးဆင်းလိုက်ပြီးဆိုရင်အသက်အန္တရာယ်အရန်နှီးသွားပါပြီ
။ဟုတ်ကဲ့ဆရာမဒီသွေးဆင်းတဲ့ပမာဏကပုံမှန်မဟုတ်ဘဲနဲ့ပုံများလာတော့ဆရာမရေဘယ်လိုသိနိုင်မလဲ
။ဘယ်လိုသိနိုင်လဲဆိုတော့ကျမတို့စာအုပ်တီထဲမှာတော့900 cc ဆိုတာရေသန့်ဘူးရဲ့တဝက်ထက်ပိုရင်သွေးသွန်လေလို့သတ်မှတ်တယ်ပေါ့နော
်။ဟုတ်ကဲ့ဆရာမဒီရေသန့်ဘူးကြီးပေါ့ဆရာမနော်1လီတာရေသန့်ဘူးကြီးပေါ့
။ဟုတ်
ဟုတ်ကဲ့
တလီတာရေတံဘူးကြီးပေါ့သူရဲ့တဝက်လောက်တဝက်ထက်ပိုများရင်ပေါ့900 cc ဟုတ်ကဲ့ပါဒါပေမဲ့ဒီရိုက်ကွက်မှနေတဲ့အမျိုးသမီးတွေအနေနဲ့900 cc ဆိုတာကိုသတ်မှတ်ဖို့ဟိုခတ်မှန်ဖို့ခဲရင်တက်တယ်ညာတော့အားဖြင့်သူတို့ခတ်မှန်တာတွေကတကယ်ဖြစ်တာတက်ကိုရုံနေနေတက်တယ်ဘာလို့ဆိုတော့ထမိန်ထဲမှာစူနေတယ်ကြံကင်းထဲမှာကျသွားတယ်ဆိုတော့တတိမထားမိတက်ကြအောင
်ဟုတ်ကဲ့ပါဆရာအဲ့တော့နောက်ထပ်ရောဆရာမအေ
းဟုတ်ကဲ့နောက်ထပ်အန္တရာယ်လက္ခဏာကတော့ကလေးမွေးပြီးအချင်းကြတဲ့အချိန်မှာအချင်းမကြဘူးပေါ့ဆိုလို့ရှိရင်အဲ့ဒါအန္တရာယ်လက္ခဏာပါပဲအဲ့အန္တရာယ်လက္ခဏာကိုအိမ်မှာကြိုးစားနေလို့ဘယ်လိုမှမရပါဘူးသွားပြီးကြိုးစားလိုက်ရင်အန္တရာယ်လက္ခဏာကရှိပြီးရင်ရှိရင်ဖြစ်သွားမှာဖြစ်ပါတယ်ဒါကြောင့်မလို့အချင်းဒီကလေးမွေးပြီးလို့နိုင်ွက်အတွင်းမလိုက်လာဘူးမဆင်းလာဘူးဆိုရင်ဒါအန္တရာယ်လက္ခဏာပါစီယုံစီကံကိုအမြန်သွားပါမယ်အဲ့ဒီအစားအဲ့စီယုံစီကံကိုမသွားဘဲနဲ့ဒီမျိုးစုံနဲ့အချင်းကိုကြအောင်နိုင်ထုတ်ချင်းတို့နော်ဆွဲချချင်းတို့ဆိုတဲ့အဲတော့ကျွမ်းကျင်တဲ့ဆရာမတွေကတော့ဒီလိုမျိုးလုံးမှာမဟုတ်ပါဘူးဒါပေမဲ့လက်တယ်နဲ့မွေးနေရတဲ့သူတွေအတွက်ကတော့ဒီအန္တရာယ်တွေရှိပါတယ
်ဟုတ်ကဲ့ဒီမှာဒီမွေးဖွားပြီးတဲ့အချိန်မှာနောက်ထပ်တော့ရှိနေတဲ့အနေလက္ခဏာတွေရှိသေးလားဆရာမကြီ
းမွေးပြီးွားပြီပေါ့မိတွင်းနဲ့ရောက်သွားတဲ့ခါကျတော့အဖျားဝင်ပြီပေါ့မိဖွားစဉ်ကာလမှာလည်းဖျားရင်ပိုးဝင်တဲ့အန္တရာယ်ရှိတယ်ပေါ့ဆိုတော့အဲ့လိုမျိုးမိဖွားပြီးရဲ့နောက်ပိုင်းမိခွင်းကာလမှာလေဖြားရင်အန္တရာယ်အရန်ကြီးပါတယ်အဲမိခွင်းကာလဖြားတာဒီညာတော်အဖြစ်ပိန်ထဲမှာအချင်းစားကြီးကြံနေပြီးတော့အပုပ်ဆံပြီးဖြားတာမျိုးဖြစ်တတ်ပါတယ်အဲ့ဒါဆိုရင်အဲ့အပုပ်ဆံပြီးတော့အသက်အန္တရာယ်ဖြစ်တတ်ပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့တခါတည်းမှာအခုလိုဒီမွေးဖွားပြီးတော့ဒီမိခွင်းကာလမှာပေါ့နော်ဝိကင်မှာဖြစ်တဲ့အန္တရာယ်ရှိတဲ့လက္ခဏာတွေအပြင်ခလေးမှာရောဆရာမရေ
ဟုတ်ကဲ့
ဟိုအန္တရာယ်လက္ခဏာတွေသတိထားဖို့လိုသေးလား
မွေးဖွားပြီးတဲ့နောက်ပိုင်းမှာအန္တရာယ်လက္ခဏာကတော့ဘာနဲ့ဆက်ဆက်လဲဆိုတော့မိတွင်းခါရနဲ့ဆက်ဆက်ပါတယ်အဲ့ဒါကတော့မိတွင်းကာလမှာသူတို့အစားဆောင်တဲ့ပြဿနာပေါ့နော်ဟောကြက်ကြုံငကြုံငချောက်ဖို့ခင်းကားရည်နေပဲစားပြီးနေတဲ့ခါမှာတစ်ချိန်မှာ very very လို့ဆိုတဲ့ယောဂဖြစ်လာပါတယ်အဲ့ယောဂဖြစ်လာရင်သူကပါဆိုခေါရောင်လာတယ်သူအားနေလာတယ်နော်နောက်ခါကျတော့ခြေလက်တွေထုံကျင်လာတယ်။မောလာပြီဆိုရင်အမေရောကလေးရောအန္တရာယ်ရှိပါပြီ။ဒီအမေကအဟာရထုတ်တဲ့နေတဲ့နှုတ်ရည်ကိုတောက်နေရတဲ့ကလေးကလေဘယ်ဒီဘယ်ဒီဖြစ်ပြီးတော့ရုပ်တရက်အသက်အန္တရာယ်ဖြစ်သွားတတ်ပါတယ်။အမေကတော့ခံစားတတ်တော့ထုံနေခြင်းနဲ့ပြောတတ်ပြီးမှကလေးလေးကမပြောတတ်ပါဘူး။မပြောတတ်တော့ကလေးလေးကတွေးရအနေလွန်ပြီးတော့ဖောရောင်လာပြီးတဲ့ခါကျတော့ရုပ်တရက်အမောဖောက်ပြီးတော့အသက်အန္တရာယ်ဖြစ်တတ်ပါတယ်။ဆိုတော့အဲ့ဒီနောက်ဆုံးခြိသွားတဲ့အဖြစ်ဖြစ်တတ်ပါတယ်။အမေတောင်ခြိသွားပြီးအောက်ပိုင်းပေပြီးလမ်းမလျှောက်နိုင်တော့ဘူးဖြစ်သွားပြီဆိုရင်တော့ခလေးအပ်တဲ့အန္တရာယ်ကလေအရန်ကိုနီးနေပါပြီ
။ဟုတ်ကဲ့ဆရာမ။အဲ့တော့နောက်ထပ်ရောဆရာမဒီဝေးဖွားပြီးတော့ဒီခလေးတွေမှာတတိပြောင်းမဲ့ချက်တွေရှိသလားဆရာမ
။ဝေးဖွားပြီးထွက်လာတဲ့ခါကျတော့လေခလေးလေးကပေါင်ဝင်စီလာမပြည့်ဘူးဆိုရင်သူ့ဆက်လက်အသက်ရှင်တန်ဖို့တဲ့အန္တရာယ်တွေရှိပါတယ်။အဲ့တော့ပေါင်မပြည့်ဘူးဆိုတာကကျမတို့ကသတ်မှတ်ထားတာအဲ9ပေါင်နဲ့10အောင်စပေါ့9ပေါင်ခွေအဲ့ဒီထက်သေးတယ်ဆိုရင်ဒီကလေးဒီအထူးစောင့်ရှောက်ဖို့လိုတယ်ပေါ့နော်။နောက်လာမရှိဘူးဆိုတာကျမတို့ကပုံမှန်အားဖြင့်တော့38ပတ်ပြည့်ပြီဆိုရင်လာရှိတယ်သတ်မှတ်တယ်ပေါ့။အဲ့ဒီထက်စောပြီးမွေးတာလေဆိုရင်လာမရှိဘူးပေါ့။အဲဆိုတော့ 38ပတ်ဆိုရင်ရက်ွက်ခေါ်နေပြောနော်10လဝယ်မပြည့်တဲ့ကလေးတွေပေါ့နော်အဲ့ဒီထက်ပိုဆိုးတာတော့34ပတ်မပြည့်တဲ့ကလေးဆိုအရန်ရန်ကိုသေးပါတယ်အဲ့တော့အိမ်မှာမွေးလို့ဆက်လက်ပြီးရှင်သန်မှုမလွယ်ဘူးပေါ့အဲ့တော့မွေးဖွားတဲ့ပေါင်ချိန်တိတ်သေးရင်လည်းအန်တီရဲ့လက္ခဏာရှိပါတယ်နောက်တစ်ခုကထွက်လာတဲ့ကလေးကတကယ်တမ်းဆိုရင်တော့အကြမ်းမြင်ပြောရင်ယုံရင်ဆန်ခါဖြစ်လာအောင်ကိုယုံကံပြီးတော့အော်ရှစ်ငိုယူပြီးတော့ပြရပါမယ်တော့အရောင်သေးကိုကြည့်ရင်လည်းဒီနည်းရရလေးပေါ့နော်အောက်ဆီဂျင်ကောင်းကောင်းရထားရင်နော်တွေးအားအရောင်ရရလေးတွေးမင်းနော်လှုပ်ရှားရုန်းကန်နေမင်းအော်ရှင့်နေမင်းနော်အဲ့လိုမျိုးရှိတဲ့ကလေးဆိုရင်ဒါကြမ်းမာနေတဲ့ကလေးပေါ့အဲ့တော့အဲ့လိုမျိုးမဟုတ်ခင်နဲ့ကလေးကထွက်လာတဲ့ကပျော့စီပျော့ခါဖြစ်နေမင်းနော်ပြာနှမ်းနေမင်းသူ့မဟုတ်ဖြူဖွေးနေမင်းအသက်ကောင်းကောင်းမရှူနိုင်ဘူးဒါမှမဟုတ်ရင်ကလေးကဟိုရှူတော့ရှူရင်းညင်းနေတယ်ဟင်းဟင်းဟင်းနဲ့ညင်းနေတယ်ငူတာလေးကအဲ့အဲ့လိုမျိုးအသက်အန္တရာယ်ရှိပါတယ်။နောက်အသက်ရှူတာကိုကြည့်လိုက်လို့ရှိရင်လေဒီနိုင်ရိုးတွေခြိုက်ခြိုက်ဝင်သွားတယ်ဆိုလို့ရှိရင်လေသူဒီအသက်ရှူလမ်းကြောင်းထဲမှာရေမွှားရေငယ်ကြီးပါတဲ့ရေမွှားရေတွေရှိုက်မိထားတယ်ပေါ့နော်ရေမွန်းထားတယ်ပေါ့အဲ့ဒါဆိုကလေးဒီအသက်ကောင်းကောင်းမရှူနိုင်မင်းနဲ့ကညင်းနေမင်းရှူရင်လည်းနိုင်ရိုးတွေခြိုက်ခြိုက်ဝင်နေမင်းဆိုဒါတွေဒီအန္တရာယ်လက္ခဏာတွေဖြစ်ပါတယ်နောက်တစ်ခုအန်ဒီရဲ့လက္ခဏာကလေးလေးတွေအတွက်ကတော့ကလေးလေးတွေကမွေးလာရင်သူ့ရဲ့အသက်ရှင်ရက်တည်ရေးအတွက်နှုတ်ကိုဆုတ်တာရပါတယ်။အဲ့ကလေးလေးကမဆုတ်တတ်ဘူးဆိုရင်တော့လည်းကောင်းနောက်တစ်ခုကဆုတ်တတ်တဲ့အရွယ်ရောက်နေတာတော့မှသူဒီမဆုတ်ဘူးဆိုလို့ရှိရင်မို့ဒီကောင်မဆုတ်ဘူးဆိုရင်လည်းဒါလည်းအန်ဒီရဲ့လက္ခဏာပဲဖြစ်ပါတယ်
။ဟုတ်ကဲ့ကျေးဇူးများကျေးဇူးများ